တော်ရှင်များခင်ဗျာပြည်ပြည်တော်နှစ်ရက်နေထုတ် economic စာဆောင်မှာမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေဆိုင်ရာသုံးသပ်ချက်ဆောင်းပါးတစ်စောင်ဖော်ပြခဲ့ပါတယ်နိုင်ငံခြားသားတို့အနေနဲ့မြန်မာနိုင်ငံရန်ကုန်မြို့ကိုစတင်ရောက်ရှိတဲ့နေ့မှာအထက်မြင့်အဆောက်အုံတွေဟိုတယ်အသစ်တွေနဲ့တစ်ခါတုန်းကအထူးကျန်ဖြစ်ခဲ့ရတဲ့နိုင်ငံဟာအခုအခါစီးပင်းသားရဝါပြောရေးလမ်းကြောင်းပေါ်ကိုရောက်ရှိနေပြီလို့ယုံကြည်စိတ်ဝင်သွားနိုင်ပါတယ်တဲ့ဒါပေမဲ့သုံးလရက်လောက်ကြာပြီဆိုရင်တော့ဖြင့်လျှက်စစ်တပ်အားမကြာခဏပြတ်တောက်တာအလုံးတရာစိတ်ညစ်ဖွယ်ရာခင်းနှောက်ကြနေတဲ့မိန်လာစနစ်ရန်ကုန်မြို့ကိုမြို့နယ်တွေကနေပြောင်းရွှေ့လာတဲ့သူတွေအတွက်နေရေးထိုင်ရေးအခက်အခဲစတဲ့အကြောင်းတွေကိုတွေ့မြင်လာရမှာဖြစ်ပါတယ်တဲ့တကယ်တော့အခြေအနေတွေကလူဦးရေအများစုနေထိုင်ကြတဲ့နယ်တွေမှာပိုပြီးတော့ဆိုးဝါးပါတယ်ကြီးလက်ကပြည်သူတွေဟာဆင်းရဲတွေနဲ့လွန်းယုံသားမကကြီးမားလာတဲ့ကြွေးမြူတွေအောက်မှာပြိပြနေကြရတာပါနိုင်ငံတွင်းကလမ်းတွေရဲ့အခြေအနေတွေဆိုးဝါးလွန်းတဲ့အတွက်ကုန်စည်ပစ္စည်းသယူစရိတ်တွေအင်မတန်ကြီးမြင့်ပြီးတော့ရင်းနှီးမြှုပ်နှံမှုတွေအတွက်လည်းအဟန့်အတားဖြစ်နေရပါတယ်တဲ့နိုင်ငံတော်ဟွန်းကကလေးငယ်စုစုပေါင်း၄ပုံ၃ပုံဟာလျှက်စစ်တပ်အားမရရှိတဲ့နေအိမ်တွေမှာနေထိုင်နေကြရတာဖြစ်ပါတယ်။အဲဒါကြောင့်မြန်မာမဲဆန္ဒရှင်ပြည်သူတွေဟာပထမဦးဆုံးအချိန်လွတ်လွတ်လပ်လပ်ကျင်းပခဲ့တဲ့ရုပ်ကုပ်ဘူရနေပြီးတော့တင်မြှောက်လိုက်တဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရသည့်အနေနဲ့အခြေအနေတွေကိုပုံမှန်ကောင်းမွန်အောင်ပြောင်းလဲဖန်တီးနိုင်မှာပဲလို့မျှော်လင့်နေကြတာဖြစ်ပါတယ်တဲ့။ဒါပေမဲ့အစိုးရသည့်ထမ်းရမယ့်ဝန်ထုပ်ကြီးကအင်မတန်မှကြီးမားလွတ်လပ်ပါတယ်။အရှိတောင်အာရှမှာ GDP ခေါ်ပြည်တွင်းအသတင်းထုတ်လွှင့်မှုပမာဏအနေနဲ့မြန်မာ့ရဲ့ရွံ့နေတဲ့နိုင်ငံစုလို့ကမ္ဘောဒီးယားတဲ့နိုင်ငံပဲရှိနေတာပါ။ဒါအပြင် infrastructure လို့ခေါ်နေကြတဲ့နိုင်ငံစီးပွားရေးတိုးတက်ဖွံ့ဖြိုးလာဖို့အတွက်မရှိမဖြစ်လိုအပ်တဲ့လမ်းဒဓာစိုက်ခန်းလေဆိပ်တယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်ရေးစတဲ့အခြေခံတွေကလည်းချို့တဲ့နေုံမကတချို့နေရာတွေမှာဆိုရင်လုံးလုံးကိုမရှိပဲဖြစ်နေတာပါ။ဥပဒေတွေကခက်နှောက်ကြအထူးကျန်အဆက်ပြတ်နေရတဲ့နှစ်ကာလတွေကကြာရှည်ပညာရေးမှာရင်းနှီးမြှုပ်နှံမှုကမဖြစ်စလောက်လုံငန်းဝင်ဆိုင်ရာအခြေခံအစည်းအသွေးဆိုတာကလည်းမေမေရရမရှိပဲဖြစ်နေတာပါတဲ့အစိုးရရဲ့ဝင်ငွေကိစ္စကလည်းပြဿနာတရားဖြစ်နေတာပါကုမ္ပဏီတွေပုဂ္ဂလိကလုပ်ငန်းရှင်တွေအပေါ်ကောက်ခံတဲ့အခွန်နှုန်းကအတော်လေးပဲကြီးမြင့်ပါတယ်ဒါပေမဲ့အခွန်ဆောင်သူကနေပါနေပါတယ်တဲ့ပြီးတော့အစိုးရသည့်အနေနဲ့ကြီးမားလာတဲ့ငွေဖုံးပွားမှုကိုလည်းအမွေဆက်ခံရမှာဖြစ်ပါတယ်ဒါအပြင်အကျင့်ပြတ်ခြားစားမှုအထက်အောက်အုပ်ချုပ်ရေးနှီးကွေးလေးလံတဲ့အစိုးရရန်တရားစတာတွေနဲ့လည်းအစိုးရသည့်အနေနဲ့ဆက်လက်ပြီးတော့အလုပ်လုပ်ရမှာဖြစ်ပါတယ်ဒါပေမဲ့တစ်ဖက်မှာလည်းဖြစ်နိုင်စွန်းတွေကရှိနေပါတယ်။ငယ်ရွယ်ပြီးလုခသက်တာတဲ့အလုတ်အင်အားစုကြီးရှိတယ်။ရှည်လျားတဲ့ပင်လယ်ကမ်းရိုးတန်းရှိတယ်။စိုက်ပျိုးမြေတွေပေါ်တယ်။တရုတ်အိန္ဒိယနဲ့အရှေ့တောင်အာရှဈေးကွက်ကြီးတွေနဲ့ဆက်ဆက်နေတဲ့မဟာဗျူဟာကျတဲ့နေရာမှာရှိနေတယ်။ပြီးတော့ပြည်ပထွက်ပြီးတော့လုလုကင်နေကြတဲ့မြန်မာနိုင်ငံသားတွေအခုဆိုရင်လုပ်ငန်းကွင်အတွေ့အကြုံတွေစိတ်အားထက်သန်မှုတွေနဲ့မိခင်နိုင်ငံကိုပြန်လာနေကြပြီဖြစ်ပါတယ်တဲ့။ဒေါက်ဆန်စုကြည်ရဲ့အစိုးရတဲ့ကလရစိုက်ပျိုးရေးကိုအဓိကဦးစားပေးမယ်လို့ပြောဆိုထားပါတယ်။ဖြစ်သင့်ပါတယ်လို့ Economics Magazine ကဆိုပါတယ်။လရကဏ္ဍမှာဓာတ်ရိုက်ဖြစ်စီ၊တွယ်ပွဲလို့ဖြစ်စီပါဝင်ပတ်သက်နေတဲ့အလုပ်အင်အားစုကစုစုပေါင်း80ရာနှုန်းဝန်းကျင်ရှိနေလို့ဖြစ်ပါတယ်တဲ့။1962ခုစစ်တပ်အာဏာမသိမ်းခင်ကမြန်မာဟာကမ္ဘာစံတင်ပို့မှုမှာအများဆုံးနိုင်ငံဖြစ်ခဲ့တာပါ။အခုတော့မြန်မာလက်သမားအများစုမှာတန်ဖိုးနဲ့သီးနှံတွေကိုမြေဩဇာကောင်းကောင်းမျိုးစီကောင်းကောင်းမရှိပဲစိုက်ပျိုးလုကင်နေရတာဖြစ်ပါတယ်။လျာကဏ္ဍအာကောင်းမုံသာဖြစ်လာဖို့အတွက်လိုအပ်တဲ့အခြေခံအချက်အလက်တွေမပြည့်စုံတာကြောင့်စည်ရင်းစရာတွေအရ2012ခုနှစ်ကထိုင်းနိုင်ငံကလက်သမားတစ်ယောက်ရဲ့ဝင်ငွေဟာအမေရိကန်ဒေါ်လာ906ဒေါ်လာရှိခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်လက်သမားတစ်ယောက်ရဲ့ဝင်ငွေက908ဒေါ်လာရရှိနေချိန်မှာမြန်မာလက်သမားကတော့194ဒေါ်လာသာဝင်ငွေရှိပါတယ်တဲ့။မြန်မာလက်သမားတွေအတွက်အတူနဲ့ချင်းငွေစီစဉ်တွေလိုအပ်နေပါတယ်။တခြားလုံးကတော့အစိုးရရဲ့စိုက်ပျိုးရေးဘဏ်ကပဲစိုက်ပျိုးစရိတ်ပမာဏမဆိုးစလောက်ကိုပဲချိန်ကနေခဲ့တာပါအဲ့ဒါကြောင့်လက်သမားတွေမှာပြင်ပကတရားမဝင်ငွေချေးသူတွေရဲ့လက်ထက်မှာတစ်လကိုဆရာခိုင်နှုန်းအတိုးနဲ့ရောက်ရှိသွားကြရပြီးတော့အကျွေးတန်တရာလဲတော့တာပါပဲတဲ့ဒီလိုနဲ့တချို့လဲမြေယာတွေဆုံရှုံကုန်ရပါတယ်မြန်မာနိုင်ငံမှာမြေအသုံးချမှုဥပဒေတွေကလည်းရှုပ်ထွေးလွန်းပြီးတော့အကောင့်ထဲပေါ်ဆောင်ရွက်မှုတွေကလည်းညံ့ဖြစ်လာကြောင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်ရောက်မလာတာဖြစ်ပါတယ်အဲဒါကြောင့် NLD အစိုးရသည့်အနေနဲ့မြေယာပြုပြင်ပြောင်းလဲရေးတွေဆောင်ရွက်မယ်လို့ရွေးကောက်ပွဲမှတိုင်ငင်ကကတိပြုပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီအတွက်အစိုးရသည့်ဟာစစ်တပ်နဲ့ရင်ဆိုင်ရဖို့ရှိနေပါတယ်။အဲဒါကြောင့်မြန်မာစစ်ဘော်ရေးပြုပြင်ပြောင်းလဲရေးမှာအရေးကြီးတဲ့မေကွန်းနှစ်ရက်ရှိနေတာပါ။စစ်တပ်နဲ့ NLD တို့အတူတကွပူးပေါင်းလှုပ်ကင်ဆောင်ရွက်နိုင်ကြမှာလား။စစ်အုပ်ချုပ်ရေးအောက်မှာနှစ်ပေါင်း90ကျော်ရောက်ခဲ့ရတဲ့ခဏခဏအစိုးရရန်ရဲဟာအပြောင်းအလဲမှာလိုက်ပါနိုင်ပါမလား။တိုင်းသူပြည်သားတွေရဲ့မျှော်လင့်ချက်တွေကိုဖြည့်ဆွတ်ပေးနိုင်ပါမလားဆိုတဲ့မေးခွန်းတွေပေါ်ပေါက်လာပါတယ်။လေယာဉ်စိုက်ပျိုးရေးကဏ္ဍမှာယင်းဒီမြို့နယ်သူနိုင်ငံခြားသားလုပ်ငန်းရှင်တဦးကတော့မ မြန်မာနိုင်ငံမှာဘာတွေလုပ်ရမယ်ဆိုတာအစိုးရဝန်ကြီးတွေတည်ကောင်းသိနိုင်ပါတယ်။ဒါပေမဲ့ကာလကြာရှည်အမျိုးမျိုးအဖုံဖုံဖြစ်ချင်တယ်လို့ဖြစ်နေကြတာဆိုတော့တစုံတရာအချိန်တော့ယူရမှာပါပဲလို့မှတ်ချက်ပြုပြောဆိုခဲ့ကြောင်း Economics Magazine ကဖော်ပြပါတယ်ခင်ဗျာ။သွားတော့ရှင်များခင်ဗျာ။ဧပြီလ10ရက်နယူးယောက်တိုင်းသတင်းစာမှာတော့မြန်မာနိုင်ငံပြည်ဝတဲ့ဒီမိုကရေစီဖြစ်ရေးတွန်းအားပေးကြပါစို့ဆိုတဲ့အဓိဋ္ဌာအဘော်ကောင်းကြီးတို့ဖော်ပြခဲ့ပါတယ်။အခုအခါမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်အဘော်ကြောက်ရောက်လာတဲ့စိန်ခေါ်ချက်ကတော့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကြာကြာနာနာဥတီလျှောက်လန်းနိုင်ရေးအတွက်အခြေခံဥပဒေပြင်ဆင်ရေးနဲ့ဥပဒေရေးရာပြုပြင်ပြောင်းလဲရေးတွေဖြစ်ပါတယ်တဲ့။နိုင်ငံတော်အတိုင်းအမြံကပုဂ္ဂိုလ်အဆရှိတာတွေဖန်တီးနေစရာမလိုပဲအရသာအစိုးရစစ်စစ်ပြည့်ပြည့်ဝဝဖြစ်လာအောင်ဆောင်ရွက်ရမှာပါတဲ့။ဒါပေမဲ့အရေးပါတဲ့ဝန်ကြီးဌာန၃ခုနဲ့လွှတ်တော်နေရာ25ရာခိုင်နှုန်းကိုစစ်တပ်ကရယူထားဆဲဖြစ်တာမို့ဒါဟာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။အလားတူအစိုးရသည့်အနေနဲ့ပထမရပ်ပေါင်းတရာအတွင်းအစာပြုဆောင်ရွက်ရမယ့်ပြုပြင်ပြောင်းလဲရေးတွေထဲမှာပြည်ရင်းကဘာသာလူမျိုးပြည်ပခကိစ္စတွေကိုလည်းလူအခွင့်ရေးအခြေခံနဲ့ဖြည့်ဆင်းရအောင်မှာဖြစ်ပါတယ်လို့နေရောက်တိုင်းပြည်ထောင်အာဘော်ခေါင်းကြီးပိုင်းကဖော်ပြပါတယ်။